အာဆီယံနိုင်ငံတွေအတွင်းမှာလူ့ခွင့်ရေးကော်မရှင်တစ်ခုဖွဲ့စည်းတည်ထောင်မှုဒီတစ်ပတ်စောစောပိုင်းကပဲအာဆီယံ7နိုင်ငံကခေါင်းဆောင်တွေသဘောတူညီမှုရရှိခဲ့ပါတယ်။အဲဒီကိစ္စကိုမြန်မာစစ်စိုးရဘက်ကအခုသဘောတူလိုက်တယ်ဆိုပေမဲ့လည်းအခုဖွဲ့စည်းမဲ့အဖွဲ့ဟာတယောက်နဲ့တယောက်လက်ညှိုးတွေထိုးပြီးတော့ရှက်ရအောင်လို့အပြစ်တင်နေတာမျိုးတော့မဖြစ်တင်ပါဘူးလို့ဆိုပါတယ်။အဲဒီစည်းဝေးကိုစပြီးတော့ချပြစဉ်တုန်းကမြန်မာစစ်စိုးရဘက်ကနေကန့်ကွက်မှုတွေပြုလုပ်ခဲ့ပါသေးတယ်။လူ့ခွင့်ရေးကော်မရှင်အာဆီယံနိုင်ငံတွေအတွင်းမှာဖွဲ့စည်းရေးကိုအာဆီယံပြည်ညင်မူကြမ်းထဲမှာထည့်သွင်းရေးဆွဲဖို့တင်ပြခဲ့ကြတာပါ။အဲဒီကိစ္စကိုဒီနှစ်ကုန်ပိုင်းနိုဝင်ဘာလကျလို့ရှိရင်အာဆီယံထိပ်သီးဆွေးနွေးပွဲမှာအတည်ပြုလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။အဲဒီလိုလူ့ခွင့်ရေးကော်မရှင်ဖွဲ့စည်းမယ်ဆိုလို့ရှိရင်အတိုင်ပင်ခံအဖွဲ့တစ်ခုထားတယ်လို့လည်းအာဆီယံစည်းဝေးမှာတက်ရောက်နေတဲ့မြန်မာစစ်စိုးရရဲ့ကိုယ်စားလှယ်ဦးတောင်ထွန်းကပြောပါတယ်။အာဆီယံဒေသအတွင်းလုံခြုံရေးစည်းဝေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပခဲ့တာအခုတော့အဆုံးသတ်ပါခဲ့ပါပြီ။အာဆီယံဆယ်နိုင်ငံအပြင်အမေရိကန်၊တရုတ်၊ EU ၊ဥရောပကော်မရှင်ပါဝင်စုစုပေါင်းနိုင်ငံ18နိုင်ငံကကိုယ်စားလှယ်တွေအဲ့ဒီစည်းဝေးမှာတက်ရောက်ဆွေးနွေးကြကြတာပါ။အာဆီယံသင်းရဲ့နောက်တက်လာမယ့်ထူထူတွင်ရင်းမှုချုပ်တာဝန်ကိုထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းဆူရင်ပစ်စုဝန်ကိုခန့်အပ်ဖို့ဒီကနေ့ပဲအာဆီယံစည်းဝေးမှာကြေညာလိုက်ပါတယ်။လာမယ့်နိုဝင်ဘာလစင်ကာပူနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကစပြီးတော့၅နှစ်သက်တမ်းဆူရင်ပစ်စုဝန်ကလည်းတာဝန်ယူသွားမှာပါ။မနေ့တုန်းကအာဆီယံစည်းဝေးမှာဆွေးနွေးခဲ့ကြတဲ့ကိစ္စတွေထဲမှာတော့အာရှဒေသတွင်းနျူကလ িয়ার စောင့်ကြည့်ကဲခတ်ရေးအေဂျင်စီတစ်ခုဖန်တီးဖို့ပဲဖြစ်ပါ